မြမပြေမှာမေလ3ရက်နေ့ကတိုက်ခတ်သွားတဲ့နာဂစ်ဆိုင်ကလုန်းလေပြင်းမုန်တိုင်းဆင်းခဲ့တဲ့ဒေသများမှာဖွဲ့စည်းပုံမူကြားလူထုစန္ဒခံယူပွဲဒုတိယအကြော်ဒီကနေ့ပြုလုပ်ဖို့စစ်ဆေးရကပြင်ဆင်နေပါတယ်။အေယာဝတီတိုင်းနဲ့ရန်ကုန်တိုင်းကတချို့မြို့နယ်မှာလူထုစန္ဒခံယူပွဲများကိုရက်ရွှေ့ဆိုင်ခဲ့ပါတယ်။လေပေးဆင့်လို့အကြီးကျယ်သေကျေပြက်စီးနေတဲ့အချိန်နိုင်ငံတကာကဝိုင်းဝန်းကန့်ကွက်နေတဲ့ကြားကပဲမေလ10ရက်နေ့တုန်းကစစ်ဆေးရကကြံနေရာများမှာဖွဲ့စည်းပုံမူကြားလူထုစန္ဒခံယူပွဲကိုပြုလုပ်ခဲ့ပါတယ်။အဲဒါကကုလသမဂ္ဂတွင်းမှုချုပ်ဘန်ကင်မွန်းကမြန်မာနိုင်ငံတွင်ကယ်ဆယ်ထောက်ပံ့ရေးလုပ်ငန်းများမှာပါဝင်ကူညီမဲ့နိုင်ငံခြားကျွမ်းကျင်သူအလုပ်သမားအားလုံးဝင်ခွင့်ပေးဖို့စစ်ဆေးရကောင်းဆောင်ဗိုလ်ချုပ်မူကြီးသန်းရွှေကသဘောတူလိုက်ပြီဖြစ်ကြောင်းပြောဆိုပါတယ်။အဲ့ဒီအချိန်ထိတော့မြန်မာနိုင်ငံတွင်အင်တိုက်အားတိုက်ကယ်ဆယ်ထောက်ပံ့ရေးများလုပ်ဖို့နိုင်ငံခြားသားဝန်ထမ်းအများစုကိုစစ်ဆေးရကပိတ်ပင်ခဲ့ပါတယ်။နိုင်ငံတကာထောက်ပံ့များကိုအရဖက်သင်္ဘောများဆက်လေငယ်များနဲ့သာပေးသင့်တယ်လို့ဗိုလ်ချုပ်မူကြီးသန်းရွှေကပြောဆိုကြောင်းဘန်ကင်မူးကပြောဆိုတာကြောင့်မြမကန်ယူတဲ့အနီးကယ်ဆယ်ရေးပစ္စည်းများနဲ့ဝန်ထမ်းများတင်ဆောင်ထားတဲ့ပြင်သစ်ဗြိတိရှ်နဲ့အမေရိကန်စစ်သင်္ဘောများကန့်ကွက်လှုပ်ဆောင်ရေးဘယ်လိုဖြစ်လာမလဲဆိုတာမရှင်းလင်းမသေးကြသေးပါဘူး။